စနေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဗြိတိန်အစိုးရထုတ်ပြန်တဲ့ငွေကြေးဆိုင်ရာပိတ်ဆို့အရေးယူခံထားသူတွေရဲ့စီးရင်မှာမြန်မာစစ်ဘုတ်ချုပ်တရားမှပါဝင်ခြင်းရှိတဲ့အပေါ်မှာဘာမကမ်ပိန်း UK အဖွဲ့ကကြေညာချက်ထုတ်ပြန်လိုက်တာကိုနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟီဂျာမွတ်စလင်တွေအပေါ်အင်အားအလွန်ကျွံသုံးမျက်မြေရှင်းလင်းရေးအတွင်းလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့စွပ်စွဲခံထားရတဲ့မြန်မာစစ်ဘုတ်ချုပ်တွေနဲ့လုံခြုံရေးတပ်ဖွဲ့အကြီးအကဲ15ဦးကို2018ခုနှစ်မှာဗြိတိန်အပါအဝင်ဥရောပသမဂ္ဂကနေတန်းခတ်အရေးယူခဲ့တာပါ။ဒါပေမဲ့ဗြိတိန်ဗဏ္ဍာရေးဝန်ကြီးဌာနအောက်မှာရှိတဲ့ OFSI ခေါ်ငွေကြေးဆိုင်ရာပိတ်ဆို့အရေးယူမှုအကောင့်ထယ်ဖို့ရေးယူက2020ပြည့်နှစ်အောက်တိုဘာလ9ရက်နေ့မှာထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာအရမြန်မာနိုင်ငံကစစ်ဘုတ်ချုပ်တဦးတယောက်ရဲ့ပိုင်ဆိုင်မှုတွေကိုထိမ့်ချုပ်ထားတယ်ဆိုတာမျိုးဖော်ပြမထားဘူးလို့အောက်တိုဘာလ15ရက်နေ့ကဘာမကမ်ပိန်း UK အဖွဲ့ကနေကြေညာချက်ထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့အဖွဲ့ရဲ့ညွှန်ကြားမှု Mark Farmana ကို VOA ကမေးတဲ့အခါမှာ
We have been pressuring the British government to say if any assets have been frozen and they have refused.
ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားခြင်းရှိမရှိဗြိတိန်အစိုးရအနေနဲ့ထုတ်ဖော်ပြောဆိုဖို့ကျွန်တော်တို့ဖိအားပေးခဲ့တာပါ။သူတို့ကလည်းဖြေဆိုဖို့ညှင်းဆန်ပါတယ်။ဒါပေမဲ့အခုဗြိတိန်အစိုးရကထုတ်ပြန်တဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တဲ့စီးရင်မှာမြန်မာနိုင်ငံမပါဘူးဖြစ်နေပါတယ်လို့ Mark Farmana ကပြောသွားတာပါဗြိတိန်အစိုးရကထုတ်ပြန်တဲ့အစီရင်ခံစာမှာပိုင်ဆိုင်မှုထိန်းချုပ်တဲ့ပမာဏဟာပေါင်စတာလင် 3.5 သန်းအောက်မှာဆိုရင်ထည့်သွင်းဖော်ပြခြင်းမရှိဘူးလို့ဆိုထားတဲ့အတွက်သူတို့အဖွဲ့အစည်းနဲ့သက်ဆိုင်ရာကိုတိုက်ရိုက်ဆက်သွယ်ပြီးမြန်မာနိုင်ငံစီးရင်ကိုမေးတဲ့အခါမှာလည်းဖြေဆိုခဲ့ခြင်းမရှိဘူးလို့ Mark Farmana ကဆိုပါတယ်။ဒါကိုကြည့်ရင်စစ်ဘုတ်ချုပ်တွေအပေါ်ဗြိတိန်ရဲ့ပိတ်ဆို့မှုကထိရောက်မှုမရှိဘူးဆိုတာပြနေတယ်လို့သူကအခုလိုပြောပါတယ
်။ And I think that's because they are too embarrassed to release the information because
ဒီဆိုရနေနဲ့အချက်လက်တွေထုတ်ပြန်ဖို့တွန်းဆုတ်နေတာဟာမြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုအတွက်စစ်တပ်ကိုအရေးယူတဲ့လုပ်ရက်ကထိရောက်မှုမရှိဘူးဆိုတာကိုပြနေလို့ဖြစ်ပါတယ်လို့ Mark Farmana ကပြောသွားတာပါ။ဒါအပြင်မြန်မာစစ်ဘုတ်ချုပ်တွေကိုပြည်ဝင်ခွင့် visa ပိတ်ပင်ဖို့သူတို့ပိုင်ဆိုင်မှုတွေထိန်းချုပ်ဖို့ဆိုတဲ့ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံရဲ့အရေးယူမှုတွေဟာထိရောက်မှုရှိမှာမဟုတ်ဘူးဆိုတာသူတို့အနေနဲ့အရင်ကတည်းကထောက်ပြဝေဖန်ခဲ့တယ်လို့လည်း Mark Farmana ကဆိုပါတယ်။ဒါကြောင့်လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ကျူးလွန်မှုမှာတာဝန်ရှိတဲ့မြန်မာစစ်ကောင်ဆောင်တွေကိုပုံမှန်ထိရောက်တဲ့အရေးယူမှုတွေလှုံ့ဆော်ဖို့လိုအပ်နေကြောင်း Mark Farmana ကပြောပါတယ
်။ So you now need to take stronger action you need to sanction military companies
ဒါကြောင့်စစ်တပ်ပိုင်ကုမ္ပဏီတွေကိုအရေးယူဖို့လိုပါတယ်စစ်တပ်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့ဗြိတိန်နဲ့ဥရောပကုမ္ပဏီတွေကိုရပ်တန့်တားဆီးဖို့လိုနေပါတယ်ဘာဖြစ်လို့လဲဆိုတော့သူတို့ဟာစစ်တပ်နဲ့စီးပွားရေးပူးပေါင်းလုပ်ခြင်းအပြင်စစ်တပ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပံ့ကူညီရရောက်နေပါတယ်စီးပွားရေးအကျိုးမြတ်ကရတဲ့ဝင်ငွေတွေကိုစစ်တပ်ကလက်နက်တွေရေငုပ်သင်္ဘောတွေဝယ်ယူရမှအသုံးပြုနေတာပါဒါကြောင့်ပိတ်ဆို့မှုတွေကိုလက်တွေထိရောက်အောင်လှုံ့ဆော်ဖို့အချိန်ရောက်နေပါပြီလို့ Mark Farmana ကပြောသွားတာပါ။အောက်တိုဘာလ9ရက်နေ့ကထုတ်ပြန်တဲ့ဗြိတိန်အစိုးရ OFSI ရုံးရဲ့စီးရင်မှာတော့ပိတ်ဆို့အရေးယူထားတဲ့၄နိုင်ငံကငွေကြေးထိန်းချုပ်ထားတဲ့ပမာဏကိုဖော်ပြထားပေမဲ့အဲ့ဒီအထဲမှာမြန်မာနိုင်ငံပါဝင်ခြင်းမရှိဘူးလို့ဘာမကမ်ပိန်း UK ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။